ဒီရန်နိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေကျူးကျော်တိုက်ခိုက်နေတဲ့အတွက်အိုးအိမ်စုံခွာထွက်ပြေးရသူတသိန်းထက်မနည်းရှိသွားပြီလို့ကမ္ဘာစာနယ်ခါအဖွဲ့အစည်း ကတ်တိုက်ခိုက်သမားတွေဦးဆောင်နေတဲ့ဒီဆီးရီးယားဒီမိုကရက်တစ်အူအက်စီအက်ကညှိစိုးပါတယ်။အက်စီအက်ဖ်တပ်ဖွဲ့တွေကိုအမေရိကန်ကကြောတောင်နောက်ခံပေးထားတာပါ။ဆီးရီးယားရေးစောင့်ကြည့်နေတဲ့လူခွင့်ရေးလေးလာစောင့်ကြည့်အဖွဲ့ကတော့တူရကီစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်တေဆုံးရတဲ့အရသာ30ထက်မနည်းရှိသွားပြီလို့ပြောပါတယ်။ဆီးရီးယားမြောက်ပိုင်းကကတ်တိုက်ခိုက်သမားတွေထိန်းချုပ်ထားတဲ့နယ်တ ကျောက်ဖွဲ့တွေကိုတူရကီဘက်ကကျန်းဖက်သမားတွေဖြစ်ရှိမြင်နေတာဖြစ်ပြီးသူတို့အားလုံးကိုမောင်းထုတ်ပြစ်မယ်လို့ပြောဆိုနေတာဖြစ်ပါတယ်။စီးရီးယားမြောက်ပိုင်းကိုဝင်တိုက်ပြီး၃ရက်ကြာမှာပဲတူရကီတပ်သားတွေဆုံးမှုရှိကြောင်းနဲ့ဒဏ်ရာရရှိသူ၃ဦးရှိကြောင်းတူရကီကာကွယ်ဝန်ကြီးဌာနကပြောပါတယ်။အသေးစိတ်ကတော့မပြောခဲ့ပါဘူး။တူရကီစီးရီးယားနယ်စပ်မှာအရသာတွေဆုံးသူတွေရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။